ရခိုင်ပြည်နယ်မြောက်ဦးရှိအောင်ရင်ကျေးမုံစုံနယ်မြေအတွင်းမှာရှိတဲ့တောင်တွေပေါ်ကနေလွန်ခဲ့တဲ့တလကျော်လကနေစပြီးအစိုးရတပ်ကအမြောက်ကြီးတွေနဲ့ပြက်ကတ်မှုတွေရှိခဲ့တယ်လို့မြောက်ဦးမြို့ကန်တွေကပြောပါတယ်။အေးအေးအဖွဲရှိတယ်လို့တန်တရာရှိတဲ့တောင်တန်းတွေဘက်ကလှမ်းပစ်နေတာဖြစ်တယ်လို့ဆိုကြပါတယ်။မြောက်ဦးမြို့နယ်မှာရှိတဲ့ကြေးဝါတချို့ကဒေသခံတွေဟာကယ်ဆယ်ရေးစခန်းတွေစီကိုထွက်ပြေးနေကြရတဲ့အကြောင်းရင်းတွေထဲမှာအစိုးရတပ်ကအခုလိုအမြောက်ကြီးတွေနဲ့ပြက်ကတ်တာကြောင့်လည်းပါဝင်နေလို့ဒေသခံတွေက RFP ကိုပြောပါတယ်။ရခိုင်တပ်မတော်အေးအေးကဖျားကျို့ဖျားကြားကနေ6မြန်ပြက်ကတ်တာကြောင့်တပ်မတော်ကပြန်လည်ပြစ်ခဲ့ရတာဖြစ်ကြောင်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကပြောဆိုထားပါတယ်။အခုတော့အမြောက်ကြီးပြစ်ခတ်မှုကြောင့်မြောက်ဦးမြို့ကထင်ရှားတဲ့ရှီအောင်လက်ရတခုဖြစ်တဲ့ကိုတောင်ပထိုးတော်ကြီးမှဆိုရင်အကွက်မှုတွေဖြစ်နေတာကိုမနေ့ကတွေ့ရှိထားတယ်လို့မြောက်ဦးရှီအောင်သုတေသနဌာနညွှန်ကြားရေးမှူးဒေါက်တာသန်းထိုက်က RFP ကိုဒီနေ့ပြောပါတယ်
။ကျွန်တော်ဝင်တဲ့တချို့တွေရဲ့ဒီကွင်းစင်တွေ့ရှိချက်တွေရဆိုရင်ကိုတောင်ဖျားကြီးပတ်ဝန်းကျင်မှာတုံခါမှုကြောင့်ပေါ့ကွာ။အဲ့လိုမျိုးရောင်ရှီအောင်ဆောင်နေထိခိုက်ပျက်စီးမှုရှိတယ်ဆိုတာမျိုးတော့သိရတယ်။ဘယ်လောက်ထိပြက်တယ်ဆိုတာမျိုးတော့ကျွန်တော်တို့က assessment ဆောက်ခောက်ဖို့တော့လိုပါသေးတယ်ဗျ။vibration ကြောင့်သူအကွဲကြောင့်နေဖြစ်တယ်လို့ပါဆိုတော့အမျိုးလေးတော့လက်ရှိသတင်းတော့ရတာပေါ့လေ engineer အဖွဲ့ကွင်းစင်းတာမျိုးတော့ပထမစင်းတာမျိုးတော့ရှိပါတယ်အဲကျွန်တော်တို့အသေးစိတ်သိဖို့တော့လိုပါသေးတယ်ဗ
ျမြောက်ဦးဒေသကိုကပအမွေနဲ့အဆိုပြုမူကြံတင်သွင်းနိုင်ရေးကိစ္စနဲ့ပတ်သက်လို့မက်လ28ရက်နေ့ကရှီအောင်သူရဒနာနဲ့အမျိုးသားပြတိုက်ဦးစီးဌာနရန်ကုန်ဌာနခွဲမှာရှီအောင်သူရဒနာပညာရှင်တွေကအစည်းအဝေးတစ်ရက်ကိုပြုလုပ်ခဲ့ကြပါတယ်အဲ့ဒီအစည်းအဝေးမှာမြောက်ဦးရှီအောင်ဇုန်နယ်မြေအတွင်းကနေအစိုးရတပ်ကပြစ်ခတ်နေတဲ့လက်နက်ကြီးတွေဟာအစံလိုက်တုံခါမှုရေဂျစ်စတာစကေ96ဝင်းကျင်အစင်လောက်ရှိပြီးဒါဟာလွန်ခဲ့တဲ့နှစ်ပေါင်း4500ခန်းကရှီအောင်အဆောက်အဦတွေကိုထိခိုက်မှုပိုများနိုင်တယ်လို့ပညာရှင်တွေကသုံးသပ်ခဲ့ကြကြောင်းမြောက်ဦးရင်ကျင်းမှုအမွေနဲ့ဒေတာထိသိမ်းဆောင်ရှင်ရဲ့အဖွဲ့ဥက္ကဋ္ဌဒေါ်ခေတန်းကပြောပါတယ်အမြောက်ကြီးပြစ်ခတ်မှုကြောင့်ကိုတောင်ဖျားကရှီအောင်လက်ရာတွေကွဲအပ်လာတဲ့ဆိုတော့ရှီအောင်သူရဒနာဌာနကပြောဆိုတဲ့ကိစ္စနဲ့ပတ်သက်လို့အနောက်ပါတိုင်းစစ်ဌာနချုပ်တောင်စီဘုံမူကြီးဝင်းစောဦးကို RFP ကမေးမြန်းရမှာတော့ဒါဟာအကြောင်းမရှိအကြောင်းချရတဲ့ကိစ္စသာဖြစ်တယ်လို့တုံ့ပြန်ပါတယ်
အဲ့ဒါဆိုရင်ကျွန်တော်မေးပါမယ်ကဲကျွန်တော်တို့ဟောလာပကံကြောင်မှာစီအောင်အဝင်တွေဟောလာဖရားတွေအများကြီးရှိတယ်လေရင်တွေတနည်းကို4 5 6 ठी လောက်စီးနေတယ်ဟောစင်းနေတာအဲ့ဒါဆိုရင်အဲ့တုံခါမှုကြောင့်စီအောင်ဖရားတွေပြိုလာကြပြီပေါ့ရတဲ့အူရာချက်ကြနိုင်ရှင်ပြတာပါအမြောက်ရဲ့ဟောလာဖရားဆိုတာဘာမှလည်းရှိတာမဟုတ်ပြီးအမြောက်ရဲ့တုံခါမှုကလည်းအဲ့လောက်ထိအဆက်မဖြစ်ဘူးဒါဒီသူတို့ဟာဟောတာအကြောင်းမရှိအကြောင်းရှာပြီးဟောမှာဒါတမင်ဒါကိုအကြောင်းပြတော့ရမဲရှာတော့ဗျာဒါဒီချိုးချောင်းခံရုံနဲ့အကြောင်းပြချက်မဟုတ်ဘူးကျွန်တော်အဲ့ရဲ့အဖြေကိုကျွန်တော်ပြန်ဖြေပေးရမယ်ဆိုရင်ခုနကျွန်တော်ပြောတဲ့အဖြေပဲ
မြောက်ဦးရှိအောင်စုံနယ်မြေအတွင်းကနေပြီးတော့လက်နက်ကြီးတွေနဲ့ပြစ်ခတ်နေတဲ့ကိစ္စနဲ့ပတ်သက်လို့မြောက်ဦးရင်ကျင်းမှုနယ်မြေစီမံခန့်ခိုးရေးအဖွဲ့ဥက္ကဋ္ဌတာဝန်ကိုယူထားတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညင်ဘုထံကိုမြောက်ဦးရင်ကျင်းမှုအမွေနဲ့ဒေသထိသိမ်းဆောင်ရှင်ရဲ့အဖွဲ့ကနေဧပြီလ9ရက်နေ့ကစာတစောင်ပေးပို့လိုက်ပါတယ်အဲ့ဒီစာထဲမှာအမြောက်ကြီးတွေကိုစက်ယုံတောင်ရဲလာတန်တိုင်းနဲ့ငမန်းတို့တတိုင်းရှိတောင်တွေနေပူဇာဖရာတောင်နှံအမြင့်အောင်ခံတဲ့ရွှေတောင်ရတနာမအောင်စီဒီအနည်းကတောင်ငပိတေမကုံအစရှိတဲ့ရှီအောင်လက်ရရဲ့ရှိတဲ့နေရာမှာထားရှိပြီးတော့နေစဉ်လေလိုပြက်ခတ်နေတယ်လို့ရေးသားဖော်ပြထားပါတယ်။အဲ့ဒီနေရာတွေထဲကတချို့နေရာတွေမှာတက်ဆွေးထားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကကတုတ်ကြီးနဲ့တူတာရှီအောင်လက်ရရဲ့ကကြောင်းတို့တွေနဲ့ဘန်ကာတွေကိုအသွင်ပြုထားတယ်လို့လည်းပါရှိပါတယ်။ဒီအချက်ဟာဘလောက်ထိခိုင်မာတယ်လဲလို့မြောက်ဦးရင်ကျင်းမှုအမွေနဲ့ဒေတာထိန်းသိမ်းဆောင်ချင်ရဲ့အဖွဲ့ဥက္ကဋ္ဌဒေါ်ခေတန်းကို RFP ကမင်းမြာမှာသူက
အော်အထားတော့ကျွန်တော်တို့ကနေပြီးတော့မှဒီအောက်ကနေပြီးတော့မှအဲကြည့်လို့ရှိရင်လူတိုင်းညင်ရတယ်ဒီအမြောက်တွေကိုတန်းစီပြီးတော့ထားထားတာတွေအမြောက်တွေနဲ့ပြစ်နေတာတွေနောက်တစ်ခါအမြောက်တော့ကျွန်တော်တို့ဘန်ဘာချင်းတွေလုပ်ထားတဲ့နေရာမှာရှီဟောင်းကြောက်တွေကိုသုံးထားတာဒီအဲ့နောက်အနည်းကရက်ကွက်ကလူတွေကအားလုံးမြင်ရပါတယ်ဒါတွေဟာဟိုဒီမြင်ကွင်းကွယ်ပစ္စည်းတွေမဟုတ်ဘူးမြင်ကွင်းရှိပစ္စည်းတွေဖြစ်ပြီးတော့ဘယ်နေရာပြစ်နေတယ်ဆိုတာလည်းပဲမြောက်ဦးမြို့သူတွေကအားလုံးမြင်တွေ့ရပါတယ်အနည်းနာကြည့်ပါတယ်ရတော့ကိုမြင်ရတယ်ပေါ့နော်
အခုလိုအမြောက်ကြီးတွေနဲ့ပြက်ခတ်ရမှာတုံခါမှုတွေကြောင့်ရှီအောင်ကိုတောင်ဖျားကလက်ရာတွေကွဲအပ်မှုတွေအပြင်မြောက်မြို့အရှိတ်အချက်မှရှိတဲ့အခြားရှီအောင်လက်ရာတွေမှာလည်းထိခိုက်မှုတွေရှိနေတယ်လို့သုံးသပ်ထားပေမဲ့လုံခြုံရေးအခြေအနေတွေအရာအတော်ရကြည့်ရှုလို့မရသေးဘူးလို့ဒေါက်ခေသန်းကပြောပါတယ်ကိုတောင်ဖျားကွဲအပ်ပျက်စီးနေတာနဲ့ပတ်သက်လို့အစီရင်ခံစာတစောင်ရေးဖို့ပြင်ဆင်နေတယ်လို့လည်းသိရပါတယ်ဒီအခြေအနေတွေကြောင့်အမြောက်ကြီးတွေကိုဖယ်ချဖို့ဒေသခံတွေနဲ့မြောက်ဦးရင်ကျင်းမှုအမွေနဲ့ဒေသထိန်းသိမ်းဆောင်ရွက်ရေးအဖွဲ့ကလိုလားနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတက်မတော်ရဲ့သဘောထားကိုသိရှိနိုင်ဖို့အနောက်ပိုင်းတိုင်းစစ်တပ်နာကျူတိုင်းဦးစီဘုံမူကြီးဝင်းစုပ်ဦးကို RFP ကမင်းမြာမှာသူက
ဘယ်နာမှာချတာလဲကျွန်တော်တို့ကဘယ်နေရာမှာမှချမှာတော့ဘူးအဲ့နေရာတွေဘယ်နေရာမှာကျွန်တော်တို့ဒီကလက်နက်ကြီးတွေချတာမရှိဘူးခင်ဗ
ျမြောက်ဦးရှိအောင်ဇုန်နယ်မြေအတွင်းမှာလက်နက်ကြီးတွေကြားရောက်တာရှေးအောင်တပ်တန်းတွေဘောကရှုံနယ်တွေကိုမင်းချုပ်ခံရတာစတာတွေကိုကြက်မှတ်ပေးဖို့အတွက်ရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညွန့်ဘုထံကိုမြောက်ဦးရင်ကျင်းမှုအမွေနဲ့ဒေသထိန်းသိမ်းဆောင်ရှင်ရဲ့အဖွဲ့ကပြီးခဲ့တဲ့မလ16ရက်နေ့ကတင်ပြခဲ့ကြပါတယ်အဲ့ဒီတင်ပြချက်နဲ့ပတ်သက်လို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးဝန်ကြီးဘုံမူကြီးဖုန်တင်းကနေတဆင်သက်ဆိုင်ရာတပ်မတော်ရှေးတန်းစစ်ကြောင်းမှုတွေထံကိုဆက်လက်အကြောင်းကြားခဲ့ရလို့မြောက်ဦးရှိအောင်ယဉ်ကျေးမှုနယ်မြေကိစ္စကိုတာဝန်ယူထားတဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့စီမံဘဏ္ဍာဝန်ကြီးဦးကျော်အေးသိန်းက RFP ကိုပြောပါတယ်အခုလည်းရှေးအောင်စုံနယ်မြေအတွင်းမှာအမြောက်ကြီးတွေထားပြီးနေစင်လေလိုပြက်ခတ်မှုတွေရှိနေတယ်ဆိုတဲ့ကိစ္စကိုရတန်းပေးဖို့အတွက်အဲ့ဒီအဖွဲ့ကပဲရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညင်ဘုကိုဧပြီလ9ရက်နေ့ကဒုတိယအကြိမ်ထပ်မံတင်ပြခဲ့တာလည်းဖြစ်ပါတယ် ဒီတင်ပြချက်နဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အစည်းအဝေးဘဏ္ဍာဝန်ကြီးဦးကျော်အေးသွင်းကို RFP ကမေးမြန်းရမှာအခုတင်ပြတဲ့စာသူ့လက်ထက်ရလာတဲ့အခါကက်ဘိနက်အစည်းအဝေးမှာဆက်လက်ဆွေးနွေးပြီးဆောင်ရွက်မယ်လို့ပြောပါတယ်
ကျွန်တော်တို့ကတော့ဘာပဲလုပ်လို့ကက်ဘိနက်နဲ့ဆုံးဖြတ်ပြီးဆုံးတာဆိုတော့အဲ့ဒီတာရောက်လာရင်ဝန်ကြီးချုပ်ကြီးရောက်လာရင်ကျွန်တော်တို့ဝန်ကြီးချုပ်ကက်ဘိနက်မှာကျွန်တော်ဆွေးနွေးပြီးတော့မှကက်ဘိနက်ရဲ့ဆုံးဖြတ်တာမျိုးကျွန်တော်လုပ်ကြမှာပေါ့ဗျာ
မြောက်ဦးဒေသကို UNESCO ကမ္ဘာအမွေနဲ့စီးရင်ဝင်နိုင်ရေးအတွက်အဆိုပြုမူကြမ်းကိုလာမယ့်စက်တင်ဘာလမှာအပြည့်အသတ်တင်ပြဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်ဒီအတွင်းမြောက်ဦးမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဖြစ်ဝနေသလိုအစိုးရတပ်မတော်ဘက်ကအင်အားတွေကိုလည်းတိုးချထားပါတယ်အခုလိုမညီမသက်မှုတွေရှိနေပေမဲ့သမ္မတကာလအတွင်းမှာ UNESCO ဝင်နိုင်ဖို့ပမာဏမူကြမ်းကိုတင်ပြနိုင်အောင်ဆက်လက်ကြိုးပမ်းသွားဖို့မလ28ရက်နေ့ကရှီအောင်သုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနရန်ကုန်ဌာနခွဲမှာရှီအောင်သုတေသနပညာရှင်တွေကဆုံးဖြတ်အတည်ပြုခဲ့ကြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအန်ကောဝက်ကျောင်းတော်ကြီးကိုကမ္ဘာအမွေနဲ့စီးရင်တင်သွင်းဖို့ကြိုးစားချိန်မှာပြည်တွင်းစစ်ပွဲတွေနဲ့ကြုံရပေမဲ့နောက်ပိုင်းမှာအောင်မြင်ခဲ့တာကြောင့်အခုလက်မြောက်ဦးဒေသကိုကမ္ဘာအမွေနဲ့စီးရင်တင်သွင်းဖို့အတွက်နောက်မဆုတ်ဖို့ဆုံးဖြတ်ခဲ့တယ်လို့လည်းသိရပါတယ်။အနောက်ပိုင်းတိုင်းစစ်တပ်နာကျတိုင်းဦးစီးဘုံမူကြီးဝင်းစိုးဦးကလည်းကမ္ဘာအမွေနဲ့စီးရင်ဝင်နိုင်ရေးကွင်းဆင်းဆောင်ရရမယ့်ကိစ္စရပ်တွေမှာရခိုင်ပြည်နယ်အစိုးရအဖွဲ့ကနေတဆင်းတင်ပြပြီးသက်ဆိုင်ရာဝန်ကြီးဌာနကညွှန်ကြားချက်ရလာလို့ရှိရင်တက်မတော်ဘက်ကလည်းလုံခြုံရေးဆောင်ရွက်ပေးမယ်လို့ပြောပါတယ်။ပြီးခဲ့တဲ့မလအတွင်းကမြောက်ဦးမြို့တွင်းမှာပြစ်ခတ်မှုတွေရှိခဲ့တာကြောင့်ရှေးဟောင်းအနောက်မြေတဲစီဒီဘောလက်နက်ကြီးကြားရောက်ခဲ့တယ်လို့ဒုက္ကန်တွေပထိုးအနီးကိုလည်းကြားရောက်ပောက်ကွဲတာတွေရှိခဲ့ပါတယ်ခင်ဗျာ။ကျွန်တော်မင်းသိန်းအောင်ပါ။